Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ29ရက်ချက်တာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ line 2 meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြန်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါနိုင်ဂျာနိုင်ငံကဆေးရနာသိမ်းမှုကိုအမေရိကန်ကရှုံချလိုက်ပြီးတော့သမ္မတကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစစ်ပြေငြိမ်းခဲ့တာအနှစ်80ပြည့်တခါနာတွေကိုနှစ်နိုင်ငံလုံးမှပုံစံတစ်မျိုးစီကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့အလောက်ကရရှိနှုန်းအလောက်အကြီးအသေးနဲ့ကုန်ထုတ်စွမ်းအားတွေဆက်လက်ထိခိုက်ကြဆင်းနေတယ်လို့နိုင်ငံကအလုံသမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆူမြန်မွေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ခရီးရင်နေဆက်တန်တောင်ကြီးတဝိုက်တိုက်ပွဲတွေကြောင့်ဒေသခံထောင်ကြီးထွက်ပြေးရမှာကူညီနေသူက
စုစုပေါင်းက1240ကျော်တော့ရှိမယ်။နီးဆရာမြို့တွေတချို့ပြေးကြတယ်တချို့ကျတော့နီးဆရာတောတွေလည်းကူကြတာရှိတယ်လို့ဟုတ်
။နောက်စကိုင်းဘက်အေရာဝတီမြစ်ထဲစစ်ကောင်စီတင်ပေါ်တွေအနီးနားရွာတချို့ကိုပြစ်ခတ်လို့တန်းရသူတချို့လည်းရှိခဲ့ပါတယ်။စကိုင်းဘက်စီတင်မာနေတာမို့ခန့်ပတ်မြို့ကန်တွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။အခုလိုသတင်းလွှာတွေပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်နောက်ဂျမ်းမာရင်းနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်သိမ်းရောက်သတင်းတွေကိုမဆူမြတ်မနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျ။အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာစစ်သားတစ်ဖွဲ့ကသမ္မတမိုဟာမက်ဘာဇူအမ်ကိုဖျောက်ချပြီးတော့အာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂနဲ့အမေရိကန်တို့ကသမ္မတကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။အမေရိကန်အနေနဲ့ဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြှောက်ခံထားရတဲ့သမ္မတကိုအပြည့်အဝထောက်ခံတယ်လို့နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်
။ We condemn any effort to seize power by force. We're actively engaged with the Niger government, but also with partners.
သမ္မတကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းနဲ့အတင်းအကျပ်ဒီအာဏာသိမ်းတဲ့လောက်ရမှန်သမျှကိုရှုံချကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ဂျာအစိုးရနဲ့မပြတ်အဆက်အသွယ်လုပ်နေတဲ့အပြင်ဒေတာရင်းကရောကမ္ဘာတဝန်းကပါအမေရိကန်မိတ်ဖက်နိုင်ငံတွေနဲ့ဆွေးနွေးမှုတွေရှိနေပြီးတော့အခြေအနေငြိမ်းချမ်းချမ်းနဲ့မပြေလည်မချင်းဆက်လက်ထိတွေ့ဆွေးနွေးမှုတွေလုပ်နေမှာလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာရောက်ရှိနေစဉ်မှာပြောကြားခဲ့တာပါ။ကုလသမဂ္ဂကလည်းနိုင်ဂျာနိုင်ငံကဒီမိုကရေစီနီးလမ်းကျအာဏာရထားတဲ့အစိုးရနဲ့ပြည်သူတွေနဲ့သသားတဲ့ရပ်တည်နေကြောင်းကြေညာချက်ထုတ်ပြန်ပါတယ်။သမ္မတဘာဒဝန်ကိုဘာဇဝန်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်။သမ္မတဘာဇဝန်ကိုဖျောက်ချလိုက်ပြီလို့စစ်သားတစ်ဖွဲ့ကပုတ်ထုနေတော့ကရုပ်မြင့်တန်ကြားပေါ်ကလည်းကြေညာခဲ့ကြတာပါ။အစောပိုင်းတော့ကတမရအဆောက်တပ်တွေကတမရအင်တော်ကိုဝိုင်းထားခဲ့ပါတယ်။အနောက်အာဖရိကစီးပွားရေးအတိုင်းအဝိုင်းဖြစ်တဲ့ ECOWAS ကလည်းအာဏာသိမ်းမှုကိုအပြစ်တင်ခဲ့ပြီးတော့အာဏာသိမ်းဖို့ကြိုးစားသူအလုံးတာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။တမရကိုလည်းချွင်းချက်မရှိပြန်လွှတ်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်။
မြောက်ကိုရီးယားခေါင်းဆောင်ကကုလကတားမြစ်ထားတဲ့မဆိုင်ထုံးကိုရုရှားကာကွယ်ရေးဝန်ကြီးကိုပြလိုက်ပါတယ်။ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုကတိပြုထားချိန်မှာပဲမြောက်ကိုရီးယားရဲ့ကာကွယ်ရေးပြပွဲကိုခေါင်းဆောင်ကင်မ်ဂျွန်အင်းနဲ့အတူရုရှားကာကွယ်ဝန်ကြီးဆာဂေးစရိုက်ကူလာတက်ရောက်ခဲ့ခြင်းအခုလိုပြလိုက်တာကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းကဖော်ပြခဲ့တာပါ။ရုရှားနဲ့တရုတ်တို့ရဲ့ထောက်ခံမှုနဲ့ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အရတားမြစ်ထားတဲ့ဒီမစ်ဆိုင်ပယ်ထိန်တုံးကြီးတွေကိုဒီပွဲမှာပြသခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးစရိုက်ကူနဲ့ပေါ်လစ်ဗျူရိုဖွဲ့ဝင်တူပါတဲ့တရုတ်ကိုယ်စားလှယ်အဖွဲ့တို့ကိုရီးယားစစ်ပြေငြိမ်းစာချုပ်ချုပ်ခဲ့တာ290ပြည့်နှစ်ပတ်လည်ပွဲအတွက်မြောက်ကိုရီးယားကိုရောက်နေကြတာဖြစ်ပါတယ်။ဒါဟာဆိုဗီယက်ယူနန်ပြိုလဲပြီးကြတဲ့ကမြောက်ကိုရီးယားကိုပထမဆုံးရုရှားကာကွယ်ဝန်ကြီးတူလာလေတာလည်းဖြစ်ပါတယ်ခင်ဗျာ
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာစစ်ပြေငြိမ်းခဲ့တာအနှစ်90ပြည့်တဲ့အထိအမှတ်ကိုတောင်ကိုရီးယားနိုင်ငံမှာဒီကနေ့အခမ်းအနားကျင်းပပါတယ်။ကိုရီးယားစစ်ပွဲမှာကူညီတိုက်ပွဲဝင်ခဲ့ကြတဲ့အမေရိကန်၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်စတဲ့မဟာမိတ်နိုင်ငံတွေကစစ်မှုဒဏ်ဟောင်းကြီးတွေကိုအဓိကဖိတ်ကြားပြီးတော့အထိအမှတ်အခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်။စစ်ပွဲအတွင်းမှာတည်ဆုံခဲ့ကြသူတွေကိုအောက်မေ့ပြီးတော့မိတ်ဆွေနိုင်ငံတွေကူညီစစ်တိုက်ပေးခဲ့ကြလို့တောင်ကိုရီးယားနိုင်ငံဟာအခုလက်ရှိအာရှမှာတာယာဝါပြောတဲ့နိုင်ငံတစ်ခုအဖြစ်နဲ့ရပ်တည်နေတယ်ဆိုတာကိုအဓိကမေးမောင်းထိုးပြသခဲ့ပါတယ်။ကုလသမဂ္ဂတပ်ဖွဲ့တွေရဲ့တရိတ်ထန်ခိုင်မာမှုပေးဆက်အနေနာခံမှုတွေကြောင့်တောင်ကို ီးယားနိုင်ငံဟာလွတ်လပ်မှုကိုကာကွယ်နိုင်ခဲ့တယ်လို့တောင်ကိုရီးယားသမ္မတယွန်ဆိုယိုကပြောကြားပြီးတော့ကုလသမဂ္ဂတပ်ဖွဲ့ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အစောပိုင်းတုန်းကတော့တောင်ကိုရီးယားသမ္မတဟာနိုင်ငံသားအဲ့တဲ့တော်တချို့နဲ့အတူစစ်ပွဲအတွင်းမှာကြာဆုံးသွားခဲ့သူတွေအတွက်ကုလသမဂ္ဂကအထိတ်အမှတ်လုပ်ထားတဲ့စစ်သင်းဆိုင်ကိုသွားရောက်လွှမ်းတူပန်းခွေချခဲ့ပါတယ်။လက်ဆန်ဘတ်ဝန်ကြီးချုပ်နယူးဇီလန်နိုင်ငံရဲ့ဘရင်ကန်ချုပ်တို့လည်းတောင်ကိုရီးယားသမ္မတဂေါ်ဒေါ်ရိုနဲ့အတူကြာဆုံးစစ်သည်တွေကိုအလွေးပြုခဲ့ကြပါတယ်။ကိုရီးယားစစ်ပွဲရဖို့အတွက်တောင်နှင်းမြောက်နိုင်ငံသားမှစစ်ပြင်းကြီးစာချုပ်ချုပ်ဆိုခဲ့ကြပေမဲ့အခုအချိန်ထိငြိမ်းချမ်းရေးစာချုပ်မချုပ်ဆိုနိုင်သေးတာကြောင့်တပ်ဖက်စစ်ပွဲတွေကတော့အခုအချိန်ထိအဆုံးမသတ်သေးပဲရှိနေပါသေးတယ်ရှင်
။ရုရှားကိုယူကရိန်းပြန်ထိုးစစ်ဆင်တာကြီးမားတဲ့တိုးတက်မှုမရသေးပေမဲ့တခြားနည်းတွေကြံသေးတယ်လို့အမေရိကန်ကပြောလိုက်ပါတယ်။ယူကရိန်းကရုရှားကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာကြီးကြီးမားမားထိုးဖောက်ကျော်လွှားနိုင်မှုတွေမရှိသေးပေမဲ့လည်းယူကရိန်းအနေနဲ့တခြားရွေးချယ်စရာနည်းလမ်းတွေရှိသေးတယ်အချိန်ကျန်သေးတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကဒီနေ့ပြောလိုက်တာပါယူကရိန်းမှာရွေးချယ်စရာတွေအများကြီးရှိနေပြီးတခြားစဉ်စားချင်းငိမ့်လုံနေကလူနဲ့လက်နက်အင်အားတွေကိုလည်းတခြားထိန်းသိမ်းသိမ်းသိမ်းအသုံးပြုနေတယ်ပါလို့အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကပါပူဝါနယူးဂီနီနိုင်ငံမှာပြောလိုက်တာပါဒါအပြင်ယူကရိန်းအနေနဲ့ဒီတံပြန်ထိုးစစ်တွေဆက်လုပ်သွားမယ်ဆိုတော့ခံမှန်းလို့ရပါတယ်လို့လည်းပပူရာဝန်ကြီးချုပ်ဂျိမ်းစ်မာရာဘဲနဲ့ပူတွဲသတင်းစာရှင်လင်းဘက်မှဝန်ကြီးအက်စတင်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လည်ပေးနေပါသေးရှင
်ဇူလိုင်လ29ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါရဲ့ကရက်2021ဆက်အနာတိတ်မှုနဲ့လူမှုစီးပွားအခြေအနေမတိမငြိမ်ဖြစ်နေတာကြောင့်အလုတ်ဈေးကွက်ဟာဆက်လက်ထိခိုက်နေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်အလုတ်ကံရရှိနှုန်းအလုတ်အခြေအသွေးနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေတာမှာအထူးကိစ္စဆုံးကအမျိုးသမီးအလုတ်သမားတွေဖြစ်တယ်လို့ ILO ကဒီကနေ့ဇူလိုင်29ရက်နေ့စနေနဲ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်အဲ့ဒီကဏ္ဍတွေအားလုံးမှာစိန်ခေါ်မှုတွေရှိနေတယ်လို့ပြောပါတယ်လူဦးရေနဲ့အလုတ်ကံရရှိတဲ့အချိုးက2012ခုနှစ်တုန်းက 8.1 ရာခိုင်နှုန်းရှိခဲ့ရာကနေ2022ခုနှစ်မှာတော့ 54.5 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။အလုတ်ကံရရှိနှုန်းတချို့ကဏ္ဍတွေမှာပြန်တက်လာပေမဲ့လူဦးရေနဲ့အလုတ်အချိုးအစားမမျှသေးဘူးလို့ထောက်ပြထားပါတယ်။အလုတ်ကံထိခိုက်တဲ့အပိုင်းမှာအမျိုးသမီးတွေကအမျိုးသားတွေထက်ကိုနှစ်ဆပိုများပါတယ်။ကျုံရကြပန်းအလုတ်လိုချင်ရသူတွေပိုများလာတာနဲ့အတူအလုတ်ကံအရေးအသွေးတွေလည်းကျဆင်းနေပါတယ်။ကုန်ထုတ်စွမ်းအားလည်းကျဆင်းနေတာမှ2022ခုနှစ်အတွင်းမှာ800ခိုင်နှုန်းကျခဲ့ရာက2022ခုနှစ်မှာတော့နောက်ထပ်200ခိုင်နှုန်းထပ်ကျပြီးတော့100ခိုင်နှုန်းအထိကိုကျဆင်းခဲ့တယ်လို့ ILO ကပြောပါတယ်အလုတ်သမားအများအပြားရှေ့ပါဖြစ်မလဲဆိုတာမေးရမှုတွေနဲ့ရင်ဆိုင်နေကြရတာနဲ့အတူမြန်မာနိုင်ငံရဲ့အလုတ်ကံအခြေအနေတွေဟာဆက်လက်ထိခိုက်နေပြီးတော့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံဆိုင်ရာ ILO ရဲ့ဆက်ဆံရေးအရာရှိဒေါ်လင်းလီကထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံရှိအလားအလာနဲ့မြန်မာပြည်သူတွေအတွက်လူမှုရေးတရားမျှတမှုကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိနိုင်ကြဖို့အတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်ပေါက်ဖို့အရေးကြီးတယ်လို့လည်းသူကထောက်ပြပြောကြားထားပါတယ်ရှင်
။အခုလိုမြန်မာနိုင်ငံမှာအချက်တဲတွေကြုံရခြင်းမှာစစ်ကောင်စီထုတ်ဝေမဲ့ငွေစက်ကူတစ်ကို NUG မြို့သားညီညွတ်ရေးအစိုးရကကန့်ကွက်လိုက်ပါတယ်။စစ်ကောင်စီကမကြခင်ထုတ်ဖို့ရှိနေတဲ့ကျပ် 2,000 တန်ငွေစက်ကူကိုတရားဝင်ငွေစက်ကူအဖြစ်လက်မခံနိုင်ကြောင်းဂျာကာလာမြို့သားညီညွတ်ရေးအစိုးရကဒီနေ့ထုတ်ပြန်လိုက်တာပါ။တရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ဘူဘန်ကထုတ်ဝေမဲ့ဒီငွေစက်ကူတွေဟာတရားဝင်မှုအရှင်းမရှိဘူးလို့ NUG ဂျာကာလာဘူဘန်ကထုတ်ပြန်လိုက်ပါတယ်။ဗတ်ပေါင်းဆောင်ကအချက်တဲတွေစိုက်နေတဲ့တရားမဝင်အာဏာသိမ်းစစ်ကောင်စီဟာသူတို့အာဏာသက်ဆိုးရှေ့ဖို့နဲ့ပြည်သူလူထုပေါ်ရရဆက်ဆက်အကြမ်းဖက်တိုက်ခိုက်တာတွေဆက်လုပ်နိုင်အောင်လိုအပ်နေတဲ့ရမုံငွေတွေရဖို့အခုလိုငွေစက်ကူတွေထုတ်ပြန်လိုက်တာလို့ NUG ကပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်ထိုင်ဝမ်နဲ့တရုတ်နိုင်ငံတွေဘက်ကိုတိုက်ခတ်နေတဲ့အင်အားပြင်းတောင်ဆူရီမုန်တိုင်းကြောင့်ဖိလစ်ပိုင်မှာလူတွေသေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့နယ်မှာလေပြင်းကြောင့်ဂရိုတင်မော့တစီဒီကနေ့တိတ်မောက်ခဲ့တာမှ19ရောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂရိုတင်မော့ပေါ်မှာဘယ်နှယောက်ပါသွားသလဲဆိုတာချက်ချင်းမသိရပါပေမဲ့40ကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ ဘန်နင်ဂိုနန်မြို့သဘာဝဘေးတုံးပြန်ရေးအေဂျင်စီအကြီးအကဲကပြောပါတယ်။ကူညီကယ်ဆယ်ရေးတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။ပုံထုနေတုန်းကတော့အင်အားပြည့်မုန်တိုင်းကြောင့်6ရောက်ထက်မနည်းသေဆုံးခဲ့ပြီးအိမ်ခေါင်မိုးတွေလက်ထွက်ခဲ့သလိုမိုးသီးထန်စွာရွာသွန်းမှုကြောင့်မြေနေပိုင်းဒေသတွေမှာရေကြီးမြေပြုံမှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်ကနေထိုင်ဝမ်ကျွန်းဘက်ဒီကနေ့ဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းဟာတောက်ချာနေကြရင်တော့တရုတ်နိုင်ငံအရှေ့တောင်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဒေါက်ဆူရီမုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းအရှေ့ပိုင်းနဲ့တောင်ပိုင်းမှာလေကြီးမိုးကြီးကြားရောက်နေပြီးတော့အကြီးဆုံးမြို့ကြီးတစ်ခုကကျောင်းတွေရုံးတွေကိုပိတ်ထားရပါတယ်။တရုတ်နိုင်ငံမှာလည်းအင်အားပြည့်မုန်တိုင်းဝင်ရောက်လာမှာကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ကယိုရန်မြို့တချို့ကကျောင်းတွေစီးပွားရေးလုပ်ငန်းတွေကိုဒီနေ့တည်းကပိတ်ထားပါတယ်ရှင်။
အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာလက်ရှိချန်ပီယံအမေရိကန်နဲ့နယ်သာလင်တို့တရေချပြီးဗီယက်နမ်ကတော့အုပ်စုဆင့်ကထွက်လာရပါပြီ။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့ဒီနှစ်ကမ္ဘာဖလားဘောလုံးပွဲအုပ်စု E ကပွဲစဉ်တွေကိုဒီမနက်ကစားရတာမှာအမေရိကန်နဲ့နယ်သာလင်ပွဲမှာအမေရိကန်အသင်းဟာနောက်ကနေလိုက်ကစားပြီးတကိုးစီသေးကျသွားခဲ့တာပါ။နယ်သာလင်အသင်းကဂျေရော့ဒ်က18မိနစ်မှာဂိုးရင်သွင်းခဲ့ပြီးဒါကိုအမေရိကန်အသင်းကောင်းဆောင်လင်းစေးဟွန်က62မိနစ်မှာခေါင်းပြန်တိုက်ပြီးပြန်ပြန်ချေလို့တည်ဝဲကြာသွားခဲ့ပါတယ်။ဒီအုပ်စုကပေါ်တူဂီနဲ့ဗီယက်နမ်ပွဲမှာတော့ပေါ်တူဂီအသင်းကိုရှုံးပြီးဗီယက်နမ်ထွက်သွားခဲ့ရပါပြီခင်ဗျ။ဖီယိုအမေရိကန်တိုင်းရဲ့ဇွန်လ29ရက်ကျသားရင်းညသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပို့ပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့တန်တောင်ကြီးတဝိုက်တိုက်ပွဲတွေကြောင့်ဒေသခံထောင်ချီထွက်ပြေးနေရတာပါ။ကြရားကရင်နယ်ဇက်ကတန်တောင်ကြီးမြို့နယ်ရာတူချေးရွာဘက်မှာပြီးခဲ့တဲ့ဇွန်လ17ရက်ကစလို့နေ့စဉ်လိုလိုနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတာကြောင့်ဒေသခံထောင်ချီထွက်ပြေးနေရပါတယ်။အင်ကာနီကတောက်ရီခတ်ချေးရွာမှာပစ်ခတ်တိုက်ခိုက်မှုကြောင့်စစ်ရှောင်တွေအပါအဝင်ဒေသခံရာသူရာသားပေါင်း1,100ကျော်ထပ်မံပြေးနေရပါတယ်။ဒီအကြောင်းမဆုမွန်ပြောပြပေးပါဦးခင်ဗျာ။
တရားကရင်နယ်ဇက်ကတန်တောင်ကြီးမြို့နယ်ရာဒိုကျေးရွာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နီးစပ်ရာတောက်ရိတ်ခတ်ကျေးရွာကိုထွက်ပြေးခဲ့ကြရတဲ့ရာဒိုရွာသားတွေဟာတောက်ရိတ်ခတ်ကျေးရွာမှာအင်္ဂါနေ့တုန်းကဖြစ်ပွားတဲ့ပစ်ခတ်မှုတွေကြောင့်တောက်ရိတ်ခတ်ကျေးရွာကနေပါထပ်ဆင့်ထွက်ပြေးခဲ့ကြရပြန်ပါတယ်။ရွာတို့ကတိန်းဆောင်လာသူတွေနဲ့တောက်ရိတ်ခတ်ရွာကထွက်ပြေးလာသူတွေစုစုပေါင်း1,200ကျော်လောက်ရုတ်တရက်ထပ်ပြီးတော့ပြေးလွှားခဲ့ကြရတာလို့စစ်ရှောင်တွေကိုကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်။စစ်ပြေးဒုက္ခသည်တွေဟာနီးစပ်ရာမြို့နယ်နဲ့တောတောင်တွေထဲမှာခိုလုံနေကြရတယ်လို့သူကပြောပြပါတယ်
။စစ်ရှောင်ကမဆင့်ပြေးနေရတယ်အခုတိုက်ခတ်ကရွာသားတွေလည်းပြေးသွားပြီ၊ကျေးရွာတွေပြေးသွားပြီ။ပြီးတော့ဟိုရာသူကလာရှောင်လည်းစစ်ရှောင်တွေကလည်းဘေးလွတ်လည်းရအောင်ကျွန်တော်တို့လူမှုကယ်ဆယ်ရေးအဖွဲ့တွေရောဒီကျေးရွာကော်မတီတွေကလည်းကျွန်တော်တတ်လာတော့ကျွန်တော်ဘေးလွတ်ရအောင်ကျွန်တော်ဆွေပြောင်းပေးလိုက်တာ။တိုက်ခတ်လူဦးရေကဆိုရင်ကျွန်တော်တစ်ထောင်လောက်ရှိနိုင်တယ်ဒီတိုက်ခတ်ကျေးရွာတွေပေါ့။စုစုပေါင်းက1,140ကျော်လောက်ရှိမယ်။နီးစပ်ရာမြို့တွေတချို့ပြေးကြတယ်တချို့ကျတော့နီးစပ်ရာတောတွေလည်းခိုကြတာတွေရှိတယ်လေ။
ပြည်ရဲ့အင်္ဂါနေ့တုန်းကတောက်ရိတ်ခတ်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ပေါင်းစုဘက်ကဒရုန်းနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာအပြန်အလှန်ပစ်ခတ်မှုတချို့ဖြစ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။အချိန်ကတမနဲ့ကမငယ်ဘူးဒရုန်းနဲ့လာပစ်သေးတယ်ဒီတိုက်ခတ်စခန်းကို Processy ဒရုန်းကဘုံးနှလုံးကိုလာချသွားတယ်
ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကရာဒိုကျေးရွာမှာတိုက်ပွဲပြင်းထန်ခဲ့ကြရာကနေအခုချိန်ထိနေ့စဉ်လိုလိုနှစ်ဖက်တိုက်ပွဲတွေဂျိုးကြားဆက်ဖြစ်နေကြောင်းနဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းအသုံးပြုပြီးတော့ဘုံးကျဲတိုက်ခိုက်တာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်တဲ့ကျေးရွာတွေဘက်ကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာတပ်အင်အားအမြောက်များတိုးချပြီးတော့စစ်ကြောင်းဆင်လာတာရှိသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းကြားဖြတ်တိုက်ခိုက်တာမျိုးတွေရှိပါတယ်လို့စစ်ရှောင်းဒေသခံတဦးကပြောပြပါတယ်
။တပ်ဖွဲ့ကတော့ဖြစ်နေတာပဲဆရာမကြီးအလန်းပြောလို့မနော်အလိုလိုရှိတယ်။တောင်ပူဆိုင်ကော်လန်းလေးဟုတ်ကဲ့ပြည်သူလူလည်းပြည်ရာသူလည်းတိုက်ခါပဲပြည်လည်းတိုက်ခါပဲလည်းဒီပဲပြည်လည်းအလိုမျိုးဖြစ်ကုန်တယ
်။ဒီလိုမျိုးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်တာကြောင့်စစ်ပြေးဒုက္ခတွေကတစ်နေ့တစ်ခြားပို့ပြီးတော့များပြားလာနေပါတယ်။စစ်ပြေးဒုက္ခတဲ့အများစုကပြင်ဆင်ချိန်မရဘဲနဲ့ရုတ်တရက်အသက်ဘေးလူပြီးထွက်ပြေးတိမ်းရှောင်ကြရတာမို့စားနဲ့ရိတ်ခါတွေလည်းတဲမလာနိုင်ကြဘူးလို့အဲ့ဒီစစ်ရှောင်ဒေသခံကပြောပြပါဗျာ။
ဟ ိုးပိုးလာတဲ့ဆံမကြီးတောက်ပြင်းမြောက်ပြင်းဆင်းနေဆိုင်ရပြေးကြတော့ဒီမှာလည်းဒါကလည်းအဲ့လိုဖြစ်တော့သူလည်းမထင်ဘူးလေမထင်တဲ့ခါကျတော့ဒီကမဲ့မလို့စက်ပြေးလာလေရှိတယ်အစ်တစ်စီပြေးရမစတော့မပြင်းဘူးဥည်ချာလောက်နေတဲ့ချိန်လေလောက်နေတဲ့ချိန်ဆိုပြီးဆိုလို့ထပ်ပြီးဘာမှမပါကြောင်းလို့ဒီစီကတော့လည်းဒီဆိုင်ရစီမျိုးစီမလည်းလိုက်နေရဆက်တောက်ကြတယ်လို့ပြောရတယ်အခုညီတို့မရဘူးလေဆံမဘလူရမလဲတဲလူပြူးလေမရအခုကိုညီရဖွဲ့လေလက်ထာတော့ပူဆိုးပေါ့
တန်အောင်ကြီးမျိုးနဲ့တဝိုက်မှာကရင်အမျိုးသားစီယုံ KNU နဲ့ကရင်ဒီအမျိုးသားကာကွယ်ရေးတပ် KNDF တို့ပါဝင်တဲ့တပ်ပေါင်းစုတွေနဲ့စစ်ကောင်စီကြမှာနှစ်ဖက်တိုက်ပွဲတွေလက်တလောဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး KNU တောင်ငူခရိုင်ကတော့တောင်ငူခရိုင်တပ်မဟာနှင့်နယ်မြေဒေါဖခုမြို့နယ်ရာဒိုဒေသမှာဇူလိုင်လ17ရက်နေ့ကနေ23ရက်နေ့အထိစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားကြောင်းကိုသတင်းထုတ်ပြန်ထားပါတယ်။23ရက်ကြာတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကရာဒိုကျေးရွာ၊ဝါတော်ခိုကျေးရွာ၊တက်ကုန်းကျေးရွာကိုလေရင်နဲ့အကြေးရင်50ကျော်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာခရီးရန်ဘာသာရေးအဆောက်အဦနှလုံးနေအလုံး20ထပ်မင်းပျက်စီးခဲ့တယ်လို့ဇပကြီးတလုံးနဲ့လေယာမြေစိုက်ပျိုးပင်တွေပျက်စီးခဲ့တယ်လို့လည်းပြောပါရရှင်
။တန်တော်ကြီးတဝိုက်တိုက်ပွဲတွေကြောင့်ထောင်ချီစစ်ဆောင်နေရတာကိုမဆုမွန်ပြောပြခဲ့တာပါ။အခုတော့စကိုင်းဘက်အရာရီမြထဲစစ်သင်္ဘောတွေရွာတစ်ချုပ်ကိုပြက်ခတ်နေတာပါ။မနေ့ကကနေစကိုင်းဘက်အရာရီမြောင်းတစ်ချောက်ဆန်တက်လာတဲ့စစ်ကောင်စီသင်္ဘောတွေကမြကန်းပြေးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြက်ခတ်နေလို့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။တရားများစွာနဲ့စစ်သည်မော်ကိုစီတက်လာတာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်နေကြပြီးရှောင်းတိန်သတိနဲ့နေကြဖို့ကိုလည်းဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်။အလိမ်မှာပြပြပေးပါအောင်ခင်ဗျာ။
မင်္ဂလိကောင်ဝင်စကန်ကနေဇူလိုင်လ26ရက်မနက်6နာရီဝန်းကျင်လောက်ကစတင်ထွက်လာတဲ့စစ်ကောင်စီရဲ့တင်းမော6စီဟာဒီကနေ့မှာတော့တပိတ်ချင်းမြို့နယ်မအူရွာအနီးကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။မြေကန်းတစ်လျှောက်မှာရှိနေတဲ့ကျေးရွာတချို့ကိုဒီတင်းမော၄ဘော်ကနေဆက်တနတ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ2ဦးထိခိုက်ခဲ့တယ်လို့ Wildlife Informational Network ရဲ့တာဝန်ခံကိုနဂါးလေးက VOA ကိုပြောပါတယ်။
မင်္ဂလာကောင်းစေကံအနေမှာကျွန်တော်တို့ဒီထောက်ဖို့တင်းမော့ပေါ့နော်ကျွန်တော်တို့ကြားလို့ပုံညာထောက်ဖို့တင်းမော့6စီးနဲ့စစ်တင်းမော့3စီးကျွန်တော်တို့မင်္ဂလာစေကံ6နာရီဝင်းကျင်ကနေကျွန်တော်တို့အထက်ကိုမင်္ဂလာစေကံခွာပြီးထက်ကိုဆန်တက်လာတယ်အဲ့မှာမှာကျွန်တော်တို့လမ်းတစ်လျှောက်မှာမှပြစ်ချက်မှုရှိဘူးဒါပေမဲ့2နာရီဘယ်ဝင်းကျင်လောက်မှာအပူကမရယာမျိုးနယ်ပေါ့နော်ဒီမြင့်နောက်မရယာမျိုးနယ်အနောက်ချက်မှာမြေကမ်းဘေးကပူကတောင်လာတော့ဖိုက်ရတယ်အဲ့မှာမှာပူကတောင်ရောက်ဦးအဲဒီမော်ဘော်ဒီမှာအဲဆက်တနက်ပေါ့နော်ဆက်တနက်နဲ့ကျန်းသာဖြစ်တယ်တခြားပြင်းပြင်းနဲ့မှဒီမန်းကုန်းရွာဘက်ကိုရောက်တော့မှာအနေငယ်နဲ့အဲ့လိုဆက်တနက်နဲ့ပြစ်တာမှာကျွန်တော်တို့မမလာဆိုတဲ့အသက်40ရွယ်မျိုးသမီးတဦးနဲ့တရုတ်ကြီးဆိုတဲ့အသက်4နှစ်ရွယ်ကလေးပြစ်တာထိမှန်သွားတယ်ပေါ့နော်ထိမှန်သွားမှာကသူ့ကိုတော့ပြန်ဆန်တာချိန်ကမှကျွန်တော်တို့ပို့ထားခဲ့တယ်
ဝလနယ်တွေကမြေကမ်းဘေးကျေးရွာတွေဖြစ်တဲ့အင်တောင်းနဲ့ရွာသားကျေးရွာအပါဝင်လမ်းတစ်လျှောက်ကကျေးရွာတချို့ကိုလည်းစစ်ကောင်စီရဲ့စစ်သည်မော်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်တာတွေရှိခဲ့တယ်လို့လည်းပြောပါရယ်။ထောက်ပို့သင်္ဘောအကြီး6စီးနဲ့စစ်သည်မော်3စီးပါတဲ့ဒီစစ်ကြောင်းမှာအင်အားအများပြားပါလာနိုင်ပြီးစစ်ရေးအခြေအနေတင်းမာမှုတွေဖြစ်လာနိုင်တာကြောင့်အေယော်ရီမြေကမ်းတစ်လျှောက်ကကျေးရွာတွေအလုံးကိုလိုအပ်ရင်ရှောင်တိမ်ပြီးမထိခိုက်အောင်နေထိုင်ကြဖို့သက်ဆိုင်ရာမြို့နယ်အလိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိပေးချက်တွေထုတ်ပြန်ထားကြပါတယ်
။ထောက်ဖို့တင်းမောအကြီး6စီးထဲမှာတော့ကျွန်တော်တို့အင်အားဟောတာပေါ့နော်။အင်အားစုစုပေါင်း150ဝန်းကျင်တော့ပါတယ်။တတိယ25ရောင်းတော့ပေါ့။အရှိတင်းမောပေါ်တော့ကျွန်တော်မသိရဘူးဗျ။ဒီမမဘောလည်းမပေါ်ပါဘူးဆိုရင်ကျွန်တော်တို့သုံးပြီးဆိုရင်80 80လောက်တော့သွားမှာဗျ။ဟိုတတိထားနေလို့ကျွန်တော်ထုတ်ပြန်နေဖြစ်တယ်။အချို့ကတော့လေတိန်းလာပေါ်ပြန်တော့ဟိုတချို့ကြတယ်တချို့ကြတော့လေဓာတ်ထဲမှာကြီးဓာတ်ထဲမှာပြင်ချက်နေပြီးတော့မှဟိုဥပမာကတော့ကလုတ်ချင်းတော့၎င်းဟိုဒီလက်နဲ့ဒီကြရင်ဒီလိုပေါ်မှာမကြရတော့မှအုံးနေအောင်ထူထူဒီနေရထူထူလေးမှာ၎င်းအဲ့လိုမျိုးနေပြီးတော့မှအဲ့လိုနေကြတယ်။အဲမြေကျမ်းမီးရွာရဲ့ကလုံးကြီးပါမှာတတိထားနေရတယ်ကျေချောင်းလာတဲ့ဆက်ကူသားအဲ့ဒါတည်းဆိုင်ရင်ဟိုတတိသားဘောနော်မြေကမ်းဘေးကမ်းရိုးတစ်လျှောက်လုံးဟိုဘယ်လိုပြောမလဲတတိသားနေရတယ်တင်းရတယ်ဆိုတော့ပူးမှန်တယ်မှာစစ်ကြောင်းကလို့ပြီးရတော့မဟုတ်ဘောနော်သူကကျတော့တင်းရတာပေါ့ခဏတင်းရတာပေါ့
ဒီကလေးညနေမှာတော့စစ်သည်မော်တွေဟာတပိတ်ချင်းမြို့နယ်မအူရွာအနီးမှာရှိနေကြတယ်လို့လဲကာကွယ်ရေးအဖွဲ့တွေကပြောပါတယ်ထီးကြိုက်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုမိုးတိန်ကတော့ မျိုးနယ်အတွင်းမြေကမ်းနဲ့နီးတဲ့ဈေးရွာတွေအလုံးကိုပြစ်ခတ်နိုင်ခြင်းရှိတာကြောင့်ဒေသခံတွေကိုရှောင်တိမ်နေကြဖို့တတိပေးထားတဲ့အကြောင်းပြောပါတယ်
။အော်ကျွန်တော်တို့မြေကမ်းပိုင်းတစ်ချောက်ကတော့ PPD ကတော့အလုံးမှာသူတို့ကတော့ဖောက်မှအကွာဝေးရှိတဲ့ကျွန်တော်ပြည်သူတွေချက်ပေါက်ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ကလာတာကအစီအစဉ်နဲ့ဒီဘောလုံးပြစ်ခဲ့တယ်ဗျ။အော်သူတို့ဒီအထက်ဘက်ကိုတက်ဖို့ပေါ်တော့စီတောင်းခိုးမှုသူတို့ဘက်ကစီတောင်းကြတယ်ဗျ
။အခုလိုစစ်ကောင်စီတပ်တွေကအင်အားအများပြားနဲ့စံတက်လာတာကြောင့်သခိုင်းတိုင်းအတွင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပိုဖြစ်လာမှာဇေယျာတွေကိုဝင်ရောက်ရှင်းလင်းတာတွေပိုကြုံလာရမှာကိုဒေသခံတွေကြားစိုးရိမ်နေကြပါတယ်။တချို့ဇေယျာတွေမှာဒေသခံတွေကြိုတင်စစ်ရှောင်နေကြတာရှိသလိုအချို့တွေကလည်းအခြေအနေကိုစောင့်ကြည့်ပြီးအသိပြင်ထားတဲ့အကြောင်းပြောပြကြပါတယ်။စစ်တရဲနေမြေရှင်းလင်းရေးထိုးစစ်ဆင်မှုတွေတိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခတ်တာတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့သခိုင်းတိုင်းအတွင်းမှာဒေသုံသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ဘက်ကတော့ပြောဆိုလို့ရှိပါတယ်။စီရပတိပခါတွေကြောင့်မြန်မာနိုင်ငံတဝန်းပြည်ရင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရသူဥယေဟာအခုဆိုရင်တိတိမ6တန်းနီးပါးအထိရှိလာခဲ့တဲ့အကြောင်းဒီလာရဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။စကိုင်းဘက်အရာရီမြစ်ထက်စစ်သမောတွေရွာတချို့ကိုပြတ်ခတ်ထင်ရန်ရခဲ့တာကိုအလိမ်မှာပြောပြခဲ့တာပါ။အခုတော့စီရဆက်တင်မာနေလို့ဒီစကိုင်းဘက်ခန်းပတ်မြို့ကန်တွေလည်းနေရမပြောင်းနိုင်သေးတာပါ။စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲဆက်တင်မာနေပြီးစစ်ဘေးရှောင်တွေနေရာမပြောင်းနိုင်ပဲအခုအညီတွေလိုအပ်နေပါတယ်စစ်တပ်ဘက်ကလက်လက်ကြီးပြစ်ခတ်တာမှနေအိမ်တွေကိုထိမှန်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗ
ျစကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပြီးစီးရဲတင်မာနေတာ9ရက်ကြာမြင့်နေပြီဖြစ်ပါတယ်တိုက်ပွဲတွေစဖြစ်တဲ့နေ့ကစလို့ကမ်ပတ်မြို့လုံးကျွနီပါစစ်ဘေးတိမ်းရှောင်နေကြရတာပါတရင်တပတ်နီပါစည်ရစ်တင်းမာနေတာဖြစ်တဲ့အတွက်ဘေးလွရာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာမြို့ကိုမပြောင်းနိုင်တဲ့အခြေအနေဖြစ်နေတာပါတိုက်ပွဲဆဖြစ်တဲ့နေ့ကလေးကတိမ်းရှောင်လာခဲ့တဲ့ကမ်ပတ်အမှတ်၁ရပ်ကွက်ကဒေသခံတဦးကနေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုအခုလိုပြောပြပါဗျာလုံးတ
ော့မရဘူးဗျာဟိုဒီစစ်တပ်ဗျာတပ်စီအမှတ်မှတ်နာမှာမတိဒါကခန်းပုံရေးကျော်ဘုရားကျော်အဲ့ဒီမှာလည်းစစ်ထားတယ်
တိုက်ပွဲကြောင့်အ мян တိန်းရှောင်လာရတဲ့အတွက်တချို့စစ်ဘေးရှောင်တွေမှာစားဝတ်နေရေးမပြေမလည်ဖြစ်နေတာတွေရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးကအခုလိုပြောပြပါတယ
်တချို့ဒီစစ်ဘေးရှောင်တွေဒီလိုဟဲ့ရတော့တချို့အနေအားဟောပေါ့အသည့်တွေရှိတဲ့နေရာဒီစစ်ဆောင်နည်းနည်းဆင်ပြေတာပေါ့နော်အသည့်တွေမရှိတဲ့အစီမျိုးတွေမရှိတဲ့နေရာတွေသူတို့ဒီကြတော့လည်းဒုက္ခရောက်တယ်ပြီးရင်သူတို့ကဟွာစားဖို့တောက်ဖို့ကလည်းတော့အဆင်မပြေဘူးပေါ့နော်ဘာလို့လဲဆိုတော့ဟိုဝါဝတ်စားလိုက်လည်းပဲဖြစ်နေရဆိုတော့ဘာမှဖြစ်စီရဲ့ဆဲဟိုဟွာမသိအဘူးလေနော်အဲ့လိုလေးတွေအခုစားတာကဒုက္ခရောက်တဲ့လူတော့တော်ရှိတယ
်ခံပတ်မျိုးနဲ့အနီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ထဲမှာလည်းလူမျိုးရေးအဓိယုံနေရှိနေတဲ့အတွက်အများစုဟာကလေးမျိုးဘက်ကိုတိမ်းရှောင်နေကြပါတယ်။ကလေးမျိုးမှာစစ်ဘေးရှောင်စခန်း၅ခုဖွင့်လှစ်ထားပြီးခရီးရန်အသင်းတော်တွေအပြင်ဒေသခံတွေကလည်းစစ်ဘေးရှောင်တွေကိုအကူအညီပေးတာရှိပါတယ်။ကလေးမျိုးကိုထွက်ပြေးလာတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့အကူအညီပေးနေသူတဦးကအခုလိုပြောပါတယ်
။ခမန်းချေတော့နေဆုံး3000လို့မှန်းထားတယ်ကြ။ကျွန်တော်ဒီကျွန်တော်ဒီခမ်းတန်းနဲ့တောင်ဝန်းကျင်မှာရှိစစ်ဘေးရှောင်အားလုံးစုပေါင်း1000လောက်1000ကျော်ရှိတယ်ကြ။ဟိုထဲဝင်တာပုံများတာပေါ့။ဒီလိုခရိယံပေါ့နော်အစာဦးတွေမှာပေါ့နော်ဂျာနီခါမှာစူပေါမီခါမှာချစ်တူချင်းကြီးကြကျွန်တော်တို့အနေနဲ့ကတော့ဒီနေ့ကတော့နော်ဒီအတက်နဲ့တော့အကူအညီလေးအတော်ရောက်ပြီးခါမှာကိုယ်ကိုပြေးထားတယ်က
ျခန်းပတ်မျိုးထဲမှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာရှိပါတယ်ဒီလဇူလိုင်26ရက်ညပိုင်းမှာအနီးကတိုက်ပွဲဖြစ်တာမရှိပေမဲ့အပြန်အလှန်ပစ်ခတ်ခဲ့တာရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနေအိမ်ပေါ်ကျောက်တာရှိတယ်လို့ချင်းကာကွယ်ရေးအဖွဲ့တိုင်ရင်မှုကအခုလိုပြောပါတယ
်။ညတော့ဒါအဓိကပြစ်ခတ်မှုတွေတော့မရှိဘူးနော်မဲ့ဟိုဖက်ဒီဖက်အတက်ကြီးလည်းတော့မရှိတော့ဘူး။အဲ့ဒီထားတဲ့နေရာကတော့သခိုင်းကနေကြည့်တာ။အဲ့ဒါကိုကြည့်ရတယ်ကြည့်တာ
ဒီလ ဇူလိုင် 22 ရက်နေ့ကခမ်းပတ်မြို့အမှတ်1ရပ်ကွက်နဲ့ကနန်ကျေးရွာကြားမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တအူးကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့တွေကလည်းစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။လက်ရှိအချိန်မှာစစ်တပ်ကဖမ်းဆီးထားတဲ့အုပ်ချုပ်ရေးအဖွဲ့ဝင် 4 ဦးထိရှိနေပြီးရိုင်းနှက်နှိပ်စက်တာတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အဲဒီနောက်ဒီလ ဇူလိုင် 23 ရက်မှာ စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးအမှတ်1ရပ်ကွက်ကနေအိမ်တအိမ်ပေါ်ကျဟိုတာကြောင့်အမျိုးသားတအူးလက်နက်ကြီးထိမှန်ပြီးသေဆုံးခဲ့ပါတယ်။ဒီလ25ရက်နေ့မှာတော့စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းစစ်တပ်ဘက်က
73 သေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပြီးစစ်ကောင်စီဘက်ကတော့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။စကိုင်းဘက်စီတင်မာရာကြောင့် ကမ်ဟပ်မြို့နယ်ကနေမြို့ကန်တွေနေအိမ်မပြန်နိုင်သေးတာကိုကခမောင်ဆုံးမင်းပြောပြခဲ့တာပါ။ကမ်ဟပ်မြို့နယ်ကနေမြို့ကန်တွေနေအိမ်မပြန်နိုင်သေးတာကိုတင်လိုက်တာမို့လာမယ့်ဩဂတ်လတွင်မှအပိသက်ရှောင်လဲပြီးဆုံးဖြတ်နိုင်ွယ်ရှိတယ်လို့သူရဲ့ရှင်းတွေကဆိုပါတယ်။မိသားစုဝင်တွေကတော့သူ့ချမ်းမကြီးစိုးရိမ်နေပါတယ်၊ကိုယ်ရနိုင်ပြောပြပေးပါဦးခင်ဗျာ။ကချင်နှချင်းခရိယံဖွဲ့ချုပ်
KBC အထူးကြံပေးသိခါရောဆရာတော်ဒေါက်တာကလမ်ဆန်းဆောင်ကိုစစ်ကောင်စီကမတရားတဲ့ဆက်သွယ်မှုတွေပုံမှန်52ကြာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါ။ဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပတ်လက်ခံရတဲ့အတွက်ပြီးခဲ့တဲ့ရပ်ပိုင်းကပဲပြီးနေတရားလွတ်တော်ကိုအယူခံရ င်ချာမှာဆောင်းလေးချက်ကနောက်လာနောက်လာလောက်မှဖြစ်မယ်ဘောက်စ်ပြမထွက်သေးဘူးရှင်ဟုတ်ကျမတို့ကတော့အများကြီးညော်လင့်တာပေါ့ကွယ်ဒါပေမဲ့ဘလို့ဖြစ်လာမယ်ဆိုတာကတော့မပြောတတ်သေးဘူးရှင်အဲ့ဒါတော့
ကလမ်ဆန်ဆောင်ကို2022ခုနှစ်ဇန်နဝါရီလကလိုင်ဇာမြို့ကိုတွားရောက်ပြီးKIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာနဲ့ဒုတိယဗိုလ်ချုပ်ကြီးဂွမ်မော်တို့ပါဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားသင်အုပ်တွေပုံမှဆက်ခွန်တင့်တဲ့တရားဆွဲခဲ့တာပါ9ကာကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အချီးညိုပြည့်စည်တဲ့သကလုံးတွေပါဝင်တယ်ဆိုပြီးတော့ဆွဲချက်တင်ထားတာဖြစ်ပါတယ်နောက်တော့အနေနဲ့လိုင်ဇာမြို့မှာ NUG ယာယီသမရဒူဝါလရှိလာတရံသာတနဲ့တဘာဝပအဝင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွဲပန်တို့၃ယောက်ကိုတွားတွေ့ရဲဆိုတဲ့အချက်နဲ့အကြံဖတ်ဥပဒေပုံမှန်50နှစ်ကာကြီးနဲ့ထပ်မံတရားဆွဲဆိုခဲ့တာပါ2022ခုနှစ်ဒီဇင်ဘာ5ရက်နေ့မနက်ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုဖို့အတွက်ဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ဒေါက်တာကလမ်ဆန်ဆောင်ဟာမွေးရပါအဆုတ်ရောဂါခံစားနေရသူဖြစ်တာကြောင့်အခုလိုထောင်ချနေချိန်မှာကျမ်းမာရေးပုံမထိခိုက်လာမှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ဒါပြင်နှလုံးနဲ့သွေးလိုရောဂါရှိတဲ့ဒေါက်တာခလမ်ဆန်ဆောင်ဟာကိုဗစ်ကူးစက်ခံရပြီးတဲ့နောက်လေးပြိုရောင်ရောဂါခံစားရပြီးမကြာခဏဆိုသလိုရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိသူရကျမ်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေ့ခွင့်ရခြင်းပေမဲ့ဖမ်းသွားချိန်ကစလို့ခုချိန်ထိတွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOA ကိုပြောပါတယ်။ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ဘက်ကတော့ဆရာတော်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစာတင်တောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ထားတာမရှိဘူးလို့ KBC ကပြောပါတယ်
။ဟိုတွေ့ဖို့လည်းကျွန်တော်တို့ကပြောထားတာပဲတော်တော်ကျွန်တော်ကဘာမှအကြောင်းမပြန်ပါဘူး။ဟိုနောက်အချိန်နဲ့ကောင်းရင်တွေ့ခွင့်ပေးမယ်ဒါပဲပြောတာ။အဲကျွန်တော်တို့ကတော့ကျွန်တော်ဆရာတော်ဘာမှမပြောနဲ့ကျွန်တော်တို့လည်းဟိုအထက်ကိုယူခံတင်လို့လုပ်ထားတယ်တင်နိုင်တာပေါ့နော်။ကျွန်တော်တို့စာရေးထားတယ်အဲ့တော့ပဲကျွန်တော်တို့ကတတ်နိုင်တာမလို့လို့ဆိုတော့ကျွန်တော်ဖြစ်ချင်တာကတော့ညဆုံးဝင်ရင်းဆန်းတာနဲ့တွေ့ပေးတာခြိုက်တာပေါ့နော်ဒီကဲအချိန်ကြာတော့မှဆန်းတာယူတဲ့ဖောက်ပြန်လာမယ်ကြာဆိုးရင်ကြာရှိပါမယ်ကျွန်တော်တို့လည်းစိတ်တော့ကရောက်ရတာပေါ့
ဒေါက်တာခလမ်ဆန်ဆောင်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးချံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံရပါတယ် လူနည်းစုတိုင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဒေါနယ်ထရန့်ကိုဝါရှင်တန်ဒီစီကသမ္မတအိမ်ပြီးတော့မှကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒါအတွက်လည်းအဲ့ဒီအချိန်နှုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့မှုပြီးနောက်ပိုင်းအမှုပြန်လဲရုပ်သိမ်းပေးခဲ့ပါတယ်။ဒေါက်တာခလမ်ဆန်ဆောင်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒေါက်တာခလမ်ဆန်ဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ဒေါက်တာခလမ်ဆန်ဆောင်မှုရှိလားဆုံးဖြတ်နိုင်တာကိုကိုရနိုင်ပြောပြခဲ့တာပါ။မချခင်ပတ်စင်ခဏတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio Yuvan သားကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOE American တန်ကနေဇူလိုင်လ29ရက်ချက်သားရညအစီအစဉ်တွေကို Washington DC ကမြို့တော်ကနေလှိုင်းဒိုမီတာ3251တုကနေည10:00အထိဆက်တိုက်ရိုက်ထုတ်လွှင့်ပေးနေပါလေ။ချက်သားရညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေတိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။မန္တလေးရဲ့တတိယညစစ်စင်ရေးကောင်းစင်နဲ့သုံးသက်ထားပါတယ်။ရွာတွေကိုမိရှို့ပြီးလူရဲ့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဟာငယ်ရွယ်နှုတ်ပြူပြီးနိုင်ငံရေးယုံကြည်ချက်ရှိတဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကိုမရှင်နိုင်ကြောင်းမန္တလေး PDF ကိုဥပမာပေးပြီးဥအောင်ခင်ကရေးသားကကိုဉ္ဉံဝေအောင်နဲ့အတူတင်ပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေချက်မှတ်ထားတဲ့မဟာဗျူဟာတနစ်စီမံချက်အကောင့်တွေပေါ်လာတာ6လကျော်သွားပါပြီရန်ကုန်တွင်ရရှိမှုနဲ့လက်နဲ့တက်ဆက်နိုင်မှုမှာမျော်မှန်းချက်ရဲ့80ရာခိုင်နှုန်းလောက်ဖြည့်ဆည်းနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မွန်ကဇွန်လ25ရက်နေ့ကမြန်မာနောင်သတင်းဌာနကိုပြောသွားပါလေစစ်ကောင်စီတပ်တွေကိုနေရာတိုင်းမှာတိုက်ခိုက်နိုင်တဲ့အခြေအနေရောက်နေပြီလို့ဆိုပါတယ်ဇန်နဝါရီလကအေပီလအထိပထမ၄လပိုင်းစစ်စင်ပုံကိုမေလ9ရက်နေ့က NUG ကထုတ်ပြန်ပါတယ်ပြောင်းချစစ်ဟာခုခံစစ်တင်မကတော့ပဲတံပြန်ထိုးစစ်ဆင်တွဲနိုင်မှုရပါတယ်စစ်ကောင်စီတိုင်းစစ်ဌာနချုပ်ချင်းမြန်တပ်ဌာနချုပ်စစ်စင်ရေးကုကဲမှုဌာနချုပ်ဒေသကုကဲရေးစစ်ဌာနချုပ်ကာကွယ်ရေးပစ္စည်းစက်ရုံလေဒါစခန်းနဲ့ထောက်ပို့စခန်းတွေကိုတိုက်ခိုက်နိုင်တယ်လို့ဆိုပါတယ်ပထမ၄လပိုင်းမှာဒရုန်းတိုက်ပွဲ193ကြိမ်အရေးကြီးတဲ့စစ်ရေးပြင်းမှ26ကြိမ်တိုက်ခတ်ပြီးစစ်စခန်း44ခုကိုသိမ်းပိုင်နိုင်ပါတယ်။ထိတွေ့တိုက်ပွဲအများအပြားဖြစ်ပွားလို့စစ်ကောင်စီဘက်က3900ကျော်သေဆုံးပြီး1800ကျော်ဒဏ်ရာရတယ်လို့ဆိုပါတယ်
။ NUG နဲ့မဟာမိတ်တွေအကောင့်တွေဖော်နေတဲ့မဟာဗျူဟာတစ်နှစ်စီမံချက်မှာမန္တလေး PDF ရဲ့တပြင်းညိုစစ်စင်ရေးဟာထင်ရှားတယ်လို့ပြောနိုင်ပါတယ်။စေဦးစီးအဖွဲ့ဝင်ကိုမုံနိုင်နဲ့လူမှုနယ်ဦးမေလာရဲမှာအင်တာဗျူးလုပ်ခဲ့တာပါ။တပြင်းညိုတိုက်ပွဲမှာစစ်ကောင်စီဘက်ကဒုဗိုလ်မှူးကြီးတွေဗိုလ်မှူးတွေအပါအဝင်ယာနဲ့ချီပြီးတေဆုံကြောင်သိရပါတယ်စစ်ကောင်စီအာဏာသိမ်းတာကိုတပိတ်မှောက်တဲ့လူငယ်တွေလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လိုက်လို့မန္တလေး PDF ပေါ်ထွက်လာတာပါ2021ဖေဖော်ဝါရီလကမန္တလေးမှာညဉ့်ညမ်းစွာဆန္ဒပြတဲ့လူငယ်တွေဟာနှစ်နှစ်အတွင်းစစ်ကောင်စီအကြမ်းဆုံးများစီတဲ့တပြင်းညိုစစ်စင်ရေးကိုဆင်နွှဲနိုင်တာတွေ့ရပါတယ်တိုင်းသားမဟာမိတ်တွေကိုအကူအညီတောင်းတော့DNL တောင်အမျိုးသားလွတ်မြောက်ရေးတပ်ကပေးတဲ့သုံးလစစ်တင်နဲ့တက်ရပါတယ်။နောက်တော့ NUG အစိုးရရဲ့ညွှန်ကြားမှုနဲ့ကိုကဲမှုအောက်မှာလှုပ်ရှားတယ်လို့ဆိုပါတယ်
။2021ခုနှစ်ဖေဖော်ဝါရီလမှာဆန္ဒပြတဲ့လူငယ်တွေဟာတနည်းအတွင်းမန္တလေး PDF ပျောက်ကြားဖွဲ့ပြီးတော့စစ်စင်ရေးကိုစတင်ပါတယ်။လွန်ခဲ့တဲ့ April မှာလှုပ်တဲ့တပြင်းညိုစစ်စင်ရေးကတော့အထူးခြားဆုံးလို့ဆိုနိုင်ပါတယ်။တပြင်းညိုဟာတံပြန်စစ်စင်ရေးဖြစ်ပြီးတိုက်ပွဲပေါင်း30ကျော်ပါဝင်တဲ့စစ်စင်ရေးဖြစ်ပါတယ်။နောင်ချုံနဲ့ပြင်ဦးလူရင်ကြားရပောင်း20ကျော်တိုက်ပွဲဖြစ်ပွားပါတယ်။တအားတက်ကလက်ကျင်ပေးုံတင်မကပဲလက်နဲ့ခဲရမှာကူညီပံ့ပိုးတဲ့အတွက်တပြင်းညိုစစ်စင်ရေးအောင်မြင်တာဖြစ်ပါတယ်။ ရဲကောင်စီဘက်က200ကျော်သေဆုံးပြီးမန္တလေး PDF ဘက်က15ယောက်ကြာဆုံးပါတယ်အမိတ်နာခံမှုနဲ့စီကံကျင့်ဝတ်နာခံမှုအားကောင်းတဲ့ပြည်သူ့ကာကွယ်ရေးတပ်ကြီးဖြစ်နေပါပြီပါဝင်တဲ့လူငယ်တွေမှာနိုင်ငံရေးအသိပညာရှိနေတာဟာတော်လှန်ရေးတပ်ရဲ့ထူးခြားချက်ဖြစ်ပါတယ
်တွေဦးတော်လှန်ရေးသက်တမ်းနှစ်နှစ်ကျော်ကာလမှာပြည်သူ့ကာကွယ်ရေးတပ်တွေအရှင်အဟုန်နဲ့ကြီးထွားလာနေတာတွေ့ရပါတယ်လမ်းအလုံးနေပြည်တော်သို့ဆိုတဲ့စစ်စင်ရေးစီမံချက်ကိုအကောင့်ထဲဖော်နေပြီလို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကဆိုပါတယ်အထူးအရေးကြီးတဲ့ကိုကဲမှုဂွင်းဆက်ကိုကဲမှုထိန်းချုပ်မှုဆက်သွယ်မှုထောင်လန်းမှုစတာဒီမှာထိရောက်ကောင်းမွန်ဖို့ကြိုးပမ်းတာလည်းအတော်ခီးရောက်နေပြီဖြစ်ပါတယ်တိုင်းသားမဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်နိုင်တာဟာလည်းຫນွေဥတော်လန်ရေးရဲ့အားသာချက်ဖြစ်ပါတယ်ပြည်သူတန်ရင်300ကျော်ဖွဲ့စည်းထားပြီးမြို့နယ်330ရှိတဲ့အနေနဲ့250ကျော်မှာမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပါကဖတွေကိုဖွဲ့စည်းထားနိုင်ပြီလို့ဆိုပါတယ် PDF စစ်ရုံးချုပ်ဟာမြောက်ပိုင်းအလယ်ပိုင်းတောင်ပိုင်းစတဲ့စစ်တိုင်းကြီး၃ခုကိုမဟာမိတ်တိုင်းသား၄ဘွဲ့နဲ့အတူကုတ်ကဲနေကြောင်းသိရပါတယ
်စစ်ကောင်စီတပ်ဟာလေကြောင်းအင်အားရောမူရင်းစေဝါရောအသုံးပြုပြီးတိုက်ပွဲဝင်နေတာကိုတပင်းညုံစစ်စင်ရေးမှာတွေ့နိုင်ပါတယ်ဒေသကအကျဉ်း40လောက်လာရောက်ပြစ်ခတ်ပြီးမြေပြင်မှာတော့စိတ်ကြွေတုံးတဲ့စစ်သားတွေကလူတိုင်းစစ်စင်ရေးလုပ်ပြီးယာနဲ့ချီတည်ဆုံးကြကြောင်းသိရပါတယ်စစ်ကောင်စီဘက်ကစစ်ကြောင်းမှုနဲ့တိုင်ရင်မှုပါကြာဆုံးတဲ့အတွက်အတော့ကိုအထိတ်တလန့်ဖြစ်သွားတယ်လို့ဆိုပါတယ်ရွာတွေကိုမီးရှို့ပြီးလူရဲ့ဖြစ်စည်းနေတဲ့စစ်ကောင်စီတပ်ဟာစစ်တီတော်ကျင့်ဝင်ရှိတဲ့ PDF ကိုမရှင်းနိုင်တာထင်ရှားပါတယ်မန္တလေးနဲ့အခြား PDF တွေဟာငယ်ရွယ်နှုတ်ပြုတ်ပြီးနိုင်ငံရေးရွေကျက်ရှိကြသူတွေဖြစ်ပါတယ်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းလိုတဲ့ဆန္ဒပြင်းပြတဲ့လူငယ်တွေဟာတိုက်ပွဲမှာလင်းမြန်ပြက်လက်ပြီးတွက်လက်တာကြောင့်ရွေကျက်အကောင့်တွေပေါ်တိုင်ကြတာများပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေတပ်အင်အားမှတာနိုင်ပေမဲ့ PDF တွေဘက်ကတော့နှုတ်ပြုံမှုလင်းမြန်ပြက်လက်မှုဖျက်ထွန်းညံကောင်းမှုနိုင်ငံရေးယုံကြည်ချက်ရှိမှုစတာတွေကြောင့်စစ်အောင်နိုင်ဖို့အလားအလာများကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
နုပြူပြီးယုံကြည်ချက်ကြီးတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီတပ်မရှင်းနိုင်တာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ပတ်စင်ကျမရေးခန္ဓာကိုပြပြပေးပါမယ်တုတ်ကိုရေးအန်ဒီရဲ့ကြီးသူတွေအတွက်ကာကွယ်ရေးကိုပြောထားပါတယ်အခုမိုးတွင်မြန်မာနိုင်ငံမှာရာသီတုတ်ကွေးပိုအဖြစ်များလာနေတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေလည်းလိုက်များလာနေတာအတွက်ကြိုတင်ကာကွယ်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။အခုလိုကာကွယ်နိုင်ဖို့တုတ်ကွေးကာကွယ်ဆေးထိုးတာအပြင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးဆေးရုံဆေးခန်းသွားတဲ့ကြိုပင်ဆင်သင့်ပါလေ။ဒီကြောင့်ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคปมุขดร.สาวเวครับเราเมียนมาနိုင်ငံမှာဒီနှစ်အခုတလောပေါ့เนาะဖြစ်နေတဲ့တုတ်ကွေးကအရင်နှစ်တွေထက်အဖြစ်များလာတာတွေ့ထားပြီးမဲ့ထူးထူးခြားခြားပြင်းထန်မှုကတော့မတွေ့ရသေးတာဒါပေမဲ့ပြင်းထန်နိုင်သူတွေကတော့အရင်နှစ်တိုင်းလိုပဲဘလို့လူတွေအဓိကဖြစ်နိုင်တာအထူးသဖြင့်တော့ဒီရင်ကျက်အခံရှိထားတာနဲ့ငယ်ရွယ်လွတ်တဲ့ကလေးတွေနောက်အဖျား3ရက်ကနေ5ရက်အထိဆက်ရှိလာသူတွေနဲ့သက်ကြီးတွေနောက်စီဂျူသွေးတို့လိုယောဂအခံရှိသူတွေမှာပိုဆွံ့ရတာနဲ့ဒီလူတွေစောစောဆေးရုံဆေးခန်းပြတင်တာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးသက်ကြီးတွေမှာဘာရောက်အန်ဒီရဲ့ပိုကြီးနိုင်တာနဲ့နောက်ထပ်ပိုသတိထားတဲ့သူတွေပြီးတော့ဘလို့ကြိုတင်ကာကွယ်တာနဲ့ဖြစ်လာရဲ့အစာပိုင်းမှာပြည့်စုံကုသပေးတင်တာတွေကိုပြောမှာမို့သက်ကြီးတွေအတွက်ကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တော့အသက်ကြီးတဲ့လူတွေကဒီလိုပဲရေရွတ်တုတ်ပေးဖြစ်ပြီးဒါတွေကနမူနီယာဖြစ်တော့ပါနော်ဒါလည်းသူတို့တော့ဟိုသက်ကြီးတွေကိုကြာတော့တဲ့အနေရှိပါအဲလိုသူတို့ရဲ့ဟိုဒါမီနေအဲ့ဒါဆိုဖြစ်သွားပါနော
်ဟုတ်ကဲ့နောက်ဆုံးသေဆုံးစီတဲ့ယောဂါလိုဖြစ်သွားတာပါဆရာနော်
ဟုတ်ကဲ့ဟုတ်ကဲ့ဒါတော့သူကအစီအစဉ်ဆောင်တဲ့ကိုဟိုဘွိဖိုင်ရမခံနိုင်ဘူးနော်နောက်ဆက်တဲ့ယောဂါလည်းတွေ့တူဝင်နေတယ်လူရလည်းကိုရအားနေနေတဲ့ခါကျတော့ လည်းကိုတဲ့ဆုံးဆုံးဖြစ်နေတော့ပေါ့
ဟုတ်ကဲ့ဆရာကိုဝေဆောင်မိခင်တွေအတွက်ကဆရာကြီ
းကိုဝေဆောင်မိခင်တွေလည်းတော့ပြေးရှင်တော်သူအတက်နေစီရပြကိုလည်းပြန်ထားရာသီတပည့်ကြီးနေဟုတ်အဲ့တော့ဒီဘက်ရာသီတပည့်ကကိုရေးထိုးထားတဲ့နော
်ဟုတ်ကဲ့ဆရာအဲ့တော့ရာသီတပည့်ကကိုရေးထိုးထားရင်ဒီပုံမှန်တုတ်ခွေမျိုးစား A အတွက်ပေါ့နော်ကာကွယ်နိုင်တော့လဲပဲအခုဒီ RSV လို့ခေါ်တဲ့ဒီအသက်ရှင်လမ်းကြောင်း virus ပိုးအတွက်တော့ကာကွယ်နိုင်တဲ့အနေအထားမရှိတာမျိုးဘယ်လိုထပ်ပြီးတော့အကြံပြုချင်လဲဆရာကြီ
းဟုတ်ကဲ့ဒီလိုတော့ဒီတုတ်ခွေရောတာရောတုတ်ခွေကောင်ဒီမှာရာသီတုတ်ခွေကောင်ဒီမှာတော့ရာသီတုတ်ခွေ virus ဆိုရင် influenza A လို့ဒီလိုပါလာမှာအဲ့ဒီကိုလောက်ထားရပြတော့သူကအဲ့ဒီအဲ့ဒါမျိုးဒီစိတ်ပေါ်လာကြပြရာသီတုတ်ခွေဖြစ်ပေါ်ရင်ဖြစ်ပေါ်ပဲနေတယ်ကျင်းတာမူရနေတယ်ပေါ့နော်အဲတော့ဒုတာတင်တယ်ပေါ့နော်အဲဒါမဲ့ဒသီဒါနာယောဂပေါ့နာစီချောင်းစုအင်းဒီဗိုင်းရပ်စ်ရာယာဒီတုတ်ပြီးဗိုင်းရပ်စ်ရဲ့ပုံကူအင်းဒီဗိုင်းရပ်စ်ရဲ့လက်ဖြစ်နေပါလာတဲ့ဆောင်အဒီနိုလို့နော်ဒီ RSV လို့အဲဒီဖြစ်တဲ့အဲ့ဒါတွေကလည်းဒီယာဒီဝင်ပေါ့နာစီချောင်းစုတားလာတဲ့ဖြစ်စီနေတယ်အဲရတဲ့တွေ့တာနဲ့အကုန်လုံးတော့မကောက်ပဲပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်နိုင်တဲ့အနေအထားအတွက်ဆရာဘယ်လိုထပ်အကြံပြုချင်သေးလဲအသက်ရှူလမ်းကြောင်းကလည်းတစ်စိမ်ဝင်တာဆိုတော့လေ
ကျွန်တော်တက်ရှူလမ်းကြောင်းယောဂတွေအရောဆုံးတာဘာလို့ ਆ လဲဆိုလို့ရှိရင်ဒီကာကွယ်ရေးပုံမှန်ထိုးပေါ့နော်စူပါဒီယာအဲဒါကောက်ရေးထိုးစီမံတက်ကောက်ဝဲနေတူအဲဒီပြန်မမှာဝယ်လို့ရတယ်အပေါ်ထိုးရတဲ့စီစီကလည်းလေခူးလို့ရထိုးပေါ်ထိုးပြရတဲ့သုတ်ခွေးတော်ဝေးပါတော့။ဒါနဲ့တူရင်ရေသားတို့တိုက်ဖက်တို့ကလည်းဒီသက်စုအကြောင်းကြောတွေကသူစိတ်ကြိုင်းကြောက်ရတာပေါ့နော်။အဲတော့အဲ့လိုကောက်ဝေးတဲ့ထိုးရတာထိုးတာဖြစ်နေဝင်းဝင်းတွေနေနေတဲ့အလူသူစုသူရတဲ့အရိုးတနေ့တော့ဆောင်းမတော့ဆိုတော့မှတင်နေတော့မှလေဆောင်းကောင်းတယ်နောက်လည်းတော့ဒီအင်းတော့ဆက်လက်တောက်တဲ့လူစီလည်းမတော်ဘူးအဲ့ဒါလည်းယောဂပုံဖြစ်စီတော့ဆက်ပါလဲဆိုလို့ရှိရင်ဒီခြေတော့မိသေးတို့နဲ့ဆက်တာတဲ့ဘာလို့ဖုံးတွေရလဲတော့ဆက်စုတော့ကြောင့်ယောဂရပုံဖြစ်တတ်ပါလေ
ဟုတ်ကဲ့လက်ဆေးဖို့မတ်စတာဖို့အနေထားကောဆရာဘယ်လိုအကြံပြုချင်လဲကိုဗစ်တုန်းကအ
ဲ
ကျင့်သုံးရတယ်လို့
အဲ့လေကျွန်တော်လောကမလုပ်သင့်ပါလားဆိုတော့အမရမောသာကိုပဲကူးချက်တာဒီဆက်ရှိလာကြောင်းကူးဆက်တာအဲရဒီကလေးတရားပြနေကြတယ်ကူးတာအဲတော့ဒီခန္ဓာကိုယ်ကကာဝယ်လို့ညှိစနေပြီးလောက်ထားကြခဲ့ဒီယောဂတွေလည်းကောက်ကာဝယ်နေကြတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကာကွယ်တဲ့ကြားကဖြစ်လာခဲ့ပြီဆိုတော့ဆရာအရင်တစ်ခေါက်ပြောခဲ့တဲ့ဒီပြင်းထန်နိုင်တဲ့ပန်းနိုင်ချက်အခန့်ရှိသူနောက်ငယ်ရွယ်သူနောက်အပြာ၃ရက်ကနေ၅ရက်ထိကြာလာသူနဲ့တက်ကြီးတွေနောက်စီးကျူတွေ့လို့ယောဂအခန်းရှိသူတွေမှာစောစောစီးစီးဆေးရုံပြတင်တယ်လို့အထူးသဖြင့်ဒီအပြာကြာလာတဲ့အဆင့်မရှိသေးတဲ့သူတွေမှာရောအစာပိုင်းတွေဆရာကြီးအဓိကမိဘတွေအနေနဲ့ပေါ့နော်ဘလို့ပြည့်စုံပေးပြီးတော့ဘလို့ပြင်းထန်တဲ့လက္ခဏာတွေကိုတစ်ချိန်တည်းစောင့်ကြည့်ပေးတယ်လေဆရာကြီ
း၃ရက်ဆိုဘက်တီးရီးယားမူနီယားကိုပြောတာလေဟိုပန်းနိုင်ကြာခါရှိလို့ရင်တက်တာတော့နိုင်မယ်လည်းပြင်းဖြစ်နိုင်တော့နော်လာနာစီဆောင်တို့ဖြစ်ပြီးခဏနဲ့ဖြစ်နိုင်မှာအဲတော့ဒါနဲ့တက်စုလမ်းကြောင်းယောဂရေမှာပြင်းတာလို့ဆိုတော့တက်စုရလာတော့အဲတော့တန်းကြီးလို့ရတယ်နောက်တော့တက်စုရခါကြရတော့ဒီအောက်ပိုင်းရင်ပတ်ဆိုင်ဝင်တာတွေ့နိုင်တယ်နောက်ပြီးတော့လို့ဆိုရင်ခလေးကမင်းနိုးတာပေါ့နော်အစာတော့ရေနှိုးဆုံးနေတာနောက်ပြီးတော့လို့ဆိုရင်နှိုးရခက်တာမင်းတို့ရှင်တို့ကတော့နော်။ဒါပေမဲ့ကျွန်တော်တက်ရှိအောက်ဆီဂျင်ကြပါမယ်။ SO2 ကလေ94အောက်လောက်တာနော်။ဒီအင်ဂျင်ကအဲတတိလက်တာကတ်တာတို့ကြာတော့နောက်တဲ့ချိန်မှာဖြစ်လာတော့။အဲတက်ရှိဉာဏ်နဲ့ဆိုလို့ရှိရင်ဒီကကျွန်တော်ယူနာကိုပြတ်တယ်နော်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အစာပိုင်းမှာဆရာကြီးမပြင်းထန်သေးတဲ့အဆင့်ပေါ့နော်။ပထမစဖြစ်တဲ့တရက်နှစ်ရက်မှာရောဘယ်လိုပြည့်စုံပေးတယ်လဲဆရာ
ဟုတ်ကဲ့ဆောင်းရမလို့တို့ပါဆိုင်ပါစတော့တိုက်ပါတော့နင်းတို့ရင်းသားအရင်ရင်းသားတော့ဒါတွေပဲလောက်ပါနော်ဒါရင်းလည်းတောင်းတောင်းစုပြီး လင်းညာသူကသာသွားတော့
ပါဟုတ်ကဲ့ဆရာကြီးနောက်ရောဆရာဖြည့်ဆက်ပြောချင်တာရှိသေးလားဆရာ
ဘမတို့ဒီလိုရှိတော့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တုတ်ကွေးအန်ဒီရဲ့ကြီးတိုင်သူတွေအတွက်ကာကွယ်ရေးကိုကျွန်တော်ပြောခဲ့တဲ့ကြက်မိုင်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်သတင်းလောအစီအစဉ်မှာဒေသခေါ်ကင်းနီခေါ်တဲ့ကြားဘက်မှာစစ်ကောင်စီဆက်ထိုးစစ်ဆင်နေတာကရင်ဘက်မှာလည်းတိုက်ပွဲဆက်ပြင်းထန်နေတာနဲ့ရှမ်းမြောက်မှာပါ TNL တောင်းပလောင်တက်နေစီတင်မာနေတာစတာတွေကိုပြောပြထားပါတယ် FVPR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းလောဝန်တော်သားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရိုက်ကော်မျိုးကရွာတရွာမှာစစ်တပ်ကအင်အားအလုံးကြီးနဲ့စတိုက်စစ်ကြောင်းထိုးလာလို့ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။တံပြူစဲမျိုးနယ်မှာတော့ KNLI နဲ့ဝဲကလေးစစ်လက်ကျေးရေးကြောင်းကတပ်ဖွဲ့တို့အကြားပစ်ခတ်မှုထဲစစ်တပ်ဘက်ကတပ်ခွဲမှုအပါအဝင်၄ယောက်သေဆုံးခဲ့ပါတယ်။တတင်းလွာရီတဲမှာတော့ရှမ်းမြောက်မူဆယ်မျိုးနယ်တဲကစစ်တပ်နဲ့တအန်း TNLI တပ်တို့အကြားကတိုက်ပွဲနဲ့စစ်ရေးတင်းမာမှုအခြေအနေတွေအကြောင်းကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်လွယ်ကော်မြို့ရှိနွားလဝိုးရွာမှာဇွန်လ23ရက်နေ့တနင်္ဂနွေနေ့ကစာပြီးပုဒ္ဓဟူးနေ့အထိစစ်ကောင်စီကအင်အားအလုံးကြီးနဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်နွားလဝိုးရွာနဲ့အနီးနားရွာကတိရက်ခန့်တွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။စစ်ကောင်စီကရွာသားတွေကိုရွာအပြင်ထွက်ခိုင်းတာကြောင့်ပုဒ္ဓဟူးနေ့မနက်ပိုင်းပစ္စည်းတွေယူပြီးအကုန်ထွက်လာကြပြီလို့တိရက်ခန့်တယောက်ကပြောပါတယ်။စစ်ဘေးရှောင်တွေဟာနေဆိုင်ရဖြစ်တဲ့ဆက်မှုစုံရွှေချောင်းနောင်ရနာနတ်တော်ရက်ွက်တွေမှာတိမ်းရှောင်နေကြရပါတယ်လက်ရှိလွယ်ကော်မြို့အတွင်းစစ်တပ်ကအင်အားထည့်သွင်းနေတာကြောင့်ဇူလိုင်လ21ရက်နေ့ကစပြီးမိုးပြဲလွယ်ကော်လမ်းမကြီးတစ်လျှောက်နဲ့နွားလဝူးကျေးရွာအုပ်စုဖက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ပအုံမျိုးတာလူမြောက်ရေးအဖွဲ့ချုပ်ပြည်နယ်တို့တို့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းမောင်မယ်မြို့နယ်အတွင်းမှာဒေသခံလူထုမိုင်းနှင်းမှုကြောင့်တေဆုံသွားခဲ့ရပါတယ်။မောင်မယ်မြို့နယ်ကဒူးကြီးဒေတာနှံပါတက်ကျေးရွာမှာဒေသခံခုမောင်တန်းစုတို့ကတောင်းရသွားချိန်မိုင်းနှင်းမှုတေဆုံသွားခဲ့တာပါ။ဇူလိုင်လ23ရက်နေ့ကမွန်းတက်ချိန်မှာနှံပါတက်ရွာသားတွေကပောက်ကွဲတန်ကြားရတာဖြစ်ပြီးနောက်တစ်ရက်ထိတောင်းရသွားတဲ့ခုမောင်တန်းအိမ်ပြန်မရောက်လာတာကြောင့်ရွာသားတွေလိုက်ရှာရာကနေသူ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခုံမောင်တန်းဟာခြေထောက်ပေါင်နဲ့မျက်လုံးမှာမိုင်းဆထိမှန်ပြီးတေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ် RCSS နဲ့ PNL တို့ဟာအခုနှစ်စာပိုင်းကလေးကမောက်မိန်မြို့နယ်ထဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းနှစ်ဖက်ကြားစစ်ရေးတင်းမာနေခဲ့တယ်လို့အဲ့ဒီဒေသမှာဒေသခံတွေမကြာခဏမိုင်းနှင်းမိသားတွေရှိနေပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အောင်မြေတေရွာရှိစစ်ကောင်စီလက်အောက်ခံလီစုပီတုစစ်တပ်ဖွဲ့ဝင်တွေကဆိုင်ငယ်စည်းလာတဲ့လူငယ်အမျိုးသား၃ယောက်ကိုတနတ်နဲ့ပစ်ခတ်ခဲ့ရမှာတယောက်ကဒဏ်ရာပြင်းထန်တယ်လို့ဒေသခံတွေကပြောပါတယ်။လီစုပီတုစစ်တပ်ဖွဲ့ရဲ့စခန်းရှိမှာဇူလိုင်လ22ရက်နေ့ညကပစ်ခတ်ခံရတာလို့ဒေသခံတယောက်ကပြောပါတယ်။ရွှေညောင်ပင်ရွာခအသက်24နှစ်အရွယ်ကိုကျော်သူစိုးရဲ့ဘယ်ဖက်ခြေထောက်မှာတင်ထန်တရားရရှိခဲ့တယ်လို့ဆိုပါရယ်အဲ့ဒီပီတုစစ်တပ်ဖွဲ့ရဲ့စခန်းရှိမှာလမ်းသွားလမ်းလာပြည်သူတွေကိုတားဆီးဆစ်ဆေးတာငွေတောင်းတာတွေလုပ်နေတယ်လို့ပြီးခဲ့တဲ့နှစ်ဇွန်လ3ရက်ကလည်း KIA အရာရှိတယောက်ပြစ်ခတ်ခံရပြီးတည်ဆုံသွားပါရယ်
ရခိုင်ပြည်ကကြောက်ဖြူမြို့နယ်တရုတ်နိုင်ငံဂျီလင်မြို့ကိုချစ်ချည်ရေးမြို့အဖြစ်တည်ဆောက်ဖို့ဂျီလင်မြို့တော်ဝင်မစ္စတာဟိုဘင်ဦးဆောင်တဲ့ဖွဲ့နဲ့ကြောက်ဖြူခရိုင်ဒေသခံတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးအသင်းဥက္ကဋ္ဌဦးငင်းချမ်းမောင်ဦးဆောင်တဲ့ဖွဲ့တို့ကစုလိုက်နဲ့24ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာပါအခုလိုချစ်ချည်ရေးမြို့တည်ဆောက်ရတာဟာနိုင်ငံပြည်သူတွေကြားချစ်ချည်ရင်းမှုနဲ့ကိုယ်တိုင်ရောင်းဝယ်ရေးယဉ်ကျေးမှုအားကစားနဲ့ပညာရေးစားတဲ့ကဏ္ဍတွေမှာပူးတွဲဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တရုတ်မြန်မာကအဲ့ဒီစာချုပ်မှာရေးသားထားကြပါတယ်။ကြောက်ဖြူမြို့ဟာတရုတ်နိုင်ငံကတည်ဆောက်နေတဲ့ 181 road lama ji rue a che cha cha de niya dwe ma di shi de atwe phun phyo to tet ye lou ngan dwe ka ni de sin akhon lan dwe ya shi la ma lo le akhan na ma ji lin myo taw win ka byo ba de le shi chin chao phyu myo ma tyauk nai ngan ga ye ne sait kan si man gain ne account the pho ni de lo chao phyu ka thwet de bawa ta mwe dwe ko pipeline ne tyauk nai ngan ko tai yai be po ni bi me de ra khan ni ta song de a chu a myet ma khan sa ya de a pyin tet mwe wan chang lou ngan dwe ba song shong khe cha ya bi le ya mye dwe le a tain khan tha ya de lo de ra khan ni ga byo ba de
chin pi ne kan pa le myo ne ko sit myan na na khu phwin bi a 400 jaw ne tho sit sin la de sit kaun si tat ko a pyin than khu khan ka kwe ni ya chain ma budget lo ngwe ri chong twi ni ya ra chaung pi thu ri a ni ne ku nyi pan po cha phu cdf kan pa le ka taung so lai ba de ta lon in a ne tho sit sin ni de sit tat ne tai pwe ri ni dai pyin pyin than than phit ni lo la nat khe yan ji yait kha ro ko a lin mi thap po nai mho chou pan ni ya de lo cdf kan pa le ta win shi thu ri ga byo ba de cdf kan pa le ha နွေဦးဒေါ်လာရေးမှာအစောဆုံးလက်နက်ဆွဲကင်ဒေါ်လာနဲ့တပ်ဖွဲ့တွေထဲကတပ်ဖွဲ့ဖြစ်ပေမဲ့လက်ရှိအချိန်ထိတူမီနဲ့ခါချိုးကိုရာအတိကထားအသုံးပြုပြီးတိုက်ပွဲဝင်နေရတယ်လို့ဆိုပါရယ်
မွန်မြင်းနဲ့တံဖြူဆဲမြို့နယ်မှာကင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်ရင်း29ရဲ့ဝဲကလီလေးချင်းရေးချောင်းကစစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲထဲစစ်ကောင်စီတပ်ကတပ်ခွဲမှုပါဝင်၄ရက်တေဆုံးခဲ့ပြီး KNL ဘက်က၂ရက်တေဆုံးခဲ့ပါတယ်။ဝဲဝင်းကျေးရွာနီးမှာဇူလိုင်လ23ရက်နေ့ညနေပိုင်းကနှစ်ဖက်ထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့တာလို့ KNU ဘူကထုတ်ပြန်ပါတယ်။အဲ့ဒီနေ့မတိုင်ခင်ဇူလိုင်လ22ရက်နေ့တုန်းကလည်းဝဲဝင်းရွာနီးမှာ KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေနှစ်ဖက်ထိတွေ့ပစ်ခတ်မှုတွေကြောင့်စစ်ကောင်စီဘက်ကတယောက်တည်ဆုံးပြီးတယောက်တန်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL တအန်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းသုံးပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးကြောင့်ရွာသားတွေထိခိုက်တည်ဆုံးမှုတွေရှိခဲ့ပါတယ်နှစ်ဖက်စစ်ရေးတင်းမာမှုကြောင့်ရွာသားတွေတိမ်းရှောင်နေကြရတယ်လို့လူမှုကူညီရေးအဖွဲ့တွေလည်းရွာတွေကိုမဝင်နိုင်ပဲဖြစ်နေပါတယ်ဒီကြောင့်ကိုတော့နမ်ဟော့ကတင်ဆက်ပေးသွားမှာဖြစ်ပါတယ်
ဇူလိုင်လ25ရက်နေ့မနက်ပိုင်းစစ်ကောင်စီတပ်ဖွဲ့ဟာမူဆယ်မြို့နယ်နမ်အိုမြွာအနီးစိုက်ခေါရွာထဲကိုလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်တာကြောင့်ပြည်သူတယောက်တည်းတယောက်ဒဏ်ရာရရှိသွားတယ်လို့ဒေသခံပန်းနန်းကအခုလိုပြောပါတယ်
လေနဲ့ဘုံကျဲချတာနေအိမ်တစ်လုံးပေါ်ကျကွဲတယ်အမျိုးသားတယောက်ကတော့ပွဲချင်းပြီးတည်သွားတယ်လေအမျိုးသမီးကတော့6လောက်ကျိုးသွားတယ်လက်နက်ကတအားပြင်းတယ်လေကျမတို့ရဲ့အိမ်ခေါင်မိုးပေါ်အထီးမြေကြီးတွေစင်ကုန်တယ်
တေဆုံးသူအမျိုးသားဟာအသက်40ကျော်အရွယ်ဆိုင်လာဆိုသူဖြစ်ပြီးကြီးစထိမှန်ဒဏ်ရာရခဲ့သူကတော့သူ့ရဲ့အမျိုးသမီးဖြစ်ပါတယ်။ဒဏ်ရာရသူကိုဆေးရုံကိုပို့ဆောင်ထားရပြီးဆိုင်လာရဲ့အလောင်းကိုတော့စစ်ကောင်စီတပ်ကလာကောက်သွားခဲ့ပါတယ်။အလောင်းဆောင်နေတဲ့ဖတ်ခင်ဖြစ်သူကိုလည်းစစ်တပ်ကရိုက်နှက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နမ်အုံကျေးရွာအုပ်စုတဲ့အခြေအနေကိုလည်းရွာထဲကအမျိုးသမီးတယောက်ကအခုလိုပြောပါတယ်။စစ်သားတွေရွာသေးဝင်လာလို့အခုဆိုင်ခေါင်ကောင်းကင်းရွာတွေမှာရွာသားတွေကအခြားရွာတွေကဆွေမျိုးတွေစီထွက်ပြေးတိမ်းရှောင်နေရတယ်။စစ်သားတွေကရွာနဲ့မင်းမဝဲတောင်ကုန်းတွေမှာတတ်ချထားတော့လုံခြုံမှုမရှိဖြစ်နေတယ်။တိုက်ပွဲထပ်ဖြစ်မှလည်းစိုးရိမ်နေရတယ် ။လေရင်နဲ့လက်နက်ကြီးပစ်ခတ်မှုမှာဆိုင်ခေါင်ရွာကဒေသခံနေအိမ်၃လုံးထိခိုက်ပျက်စီးခဲ့တဲ့အပြင်ဈေးဆိုင်တန်းတွေလည်းထိခိုက်ပျက်စီးခဲ့လို့ရွာသားတွေကပြောပါတယ်။အာနာတိန်စစ်ကောင်စီနဲ့ TNL တို့ဟာဇူလိုင်လ23ရက်နေ့ကစပြီးမူဆယ်မြို့ဆယ်လန်းအုပ်စုမှာပစ်ခတ်မှုဖြစ်ပွားခဲ့ရကနေစစ်တပ်ဘက်ကလေရင်နဲ့လာရောက်ပစ်ခတ်ခဲ့တဲ့အခြေအနေထိဖြစ်ခဲ့ရပါတယ်။လက်ရှိအချိန်ထိ TNL နဲ့စစ်ကောင်စီတပ်တို့လက်ရှိအချိန်ထိ TNL နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားစည်းရဲတင်းမာနေရတာကြောင့်တိုက်ပွဲတွေထပ်ဖြက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
။ ASEAN အပါအဝင် UN အဖွဲ့တွေအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နေရတာတွေကြောင့်စစ်ဘေးရှောင်တွေစီကိုထိရောက်တဲ့အကူအညီတွေမရောက်ဘူးလို့ BNI ကထောက်ပြလိုက်ပါတယ်။ဒီကြောင့်ကိုတော့ကျွန်မအမြန်နေတင်ဆက်ပေးထားပါတယ်နိုင်ငံတကာအလူရှင်အစိုးရများအတွက်ပုတ်စာခေါ်လူသားချင်းစာနာမှုကူညီရေးအကြက်တဲအားအပြေရှားကြည့်ခြင်းဆိုတဲ့သုတေသနစာရန်ကို BNI ရဲ့မြမငင်းချင်ရေးလမ်းစဉ်စောင့်ကြည့်ရေးပရိုဂရမ် MPM ကနေသုတေသနပြုစုလေ့လာပြီးတော့ဇူလိုင်လတတိယအပတ်မှာမိတ်ဆက်ခဲ့ပါတယ်အဲ့ဒီစာတမ်းရဲ့တွေ့ရှိချက်အရနိုင်ငံတကာကအကူအညီတွေဟာလူထုတွေစီကိုမရောက်ဘူးလို့အဲ့ဒီနေ့မှာ BNI ရဲ့မီဒီယာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌဦးစိုးမြင့်ကပြောဆိုလိုက်ပါတယ်
အာနာသိန်းစိအုပ်စုရဲ့ခွင့်ပြုချက်တစ်စုံတရာမရဘဲနဲ့ ဲအကူညီမှပြည်သူတယောက်တယောက်ထံထောက်ပံ့နိုင်ခြင်းမရှိတဲ့ခက်ခဲကြက်တဲတဲ့အခြေအနေတွေတွေ့နေရပါတယ်ဒါတွေကိုနိုင်ငံတကာကုလသမဂ္ဂအပါအဝင်ပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးနဲ့ရှာဖွေစံစားသင့်ပြီးလို့ယူဆပါတယ်
UNO ခြာကနေထုတ်ပြန်ထားတဲ့လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်မှာ2022ခုနှစ်နှစ်ကုန်အစီရင်ခံစာအရမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်သူပေါင်း 14.4 တန်းရှိခဲ့ပေမဲ့ပြည်သူ 4.361 တန်းကိုပဲကူညီနိုင်ခဲ့တယ်လို့ BNI ကထောက်ပြထားပါတယ်။အဲ့ဒီထဲမှာ9သိန်းကျော်ကတော့စစ်ဘေးသင့်ဒုက္ခသည်တွေဖြစ်ကြောင်းသူတို့တွေအတွက်အမေရိကန်ဒေါ်လာ6တန်းပဲအသုံးပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါဟာစစ်ဘေးရှောင်တယောက်အတွက်တစ်နှစ်လုံးမှာ $18 ပဲကူညီနိုင်ခဲ့တာဖြစ်တယ်လို့ BNI က Managing Director ဒေါ်တင်တင်ညိုကအခုလိုမျိုးထောက်ပြပါတယ်။
ဆိုတော့ကိုသန်းကကျမတို့ပြန်ပြီးတော့မှတွက်ကြည့်လိုက်တဲ့ချိန်မှာဟိုစစ်ကြောက်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ပြည်သူ IDP တူဦးက2022ခုနှစ်အတွင်းမှာဆိုရင်တစ်နှစ်ပတ်လုံးမှာအမေရိကန်ဒေါ်လာ $18 နဲ့ညီများတဲ့ထောက်ပံ့ကူညီမှုသာရရှိခဲ့တာကိုကျမတို့တွေ့ရှိရပါတယ်အဓိကရရှိတာကကြတော့ကျမတို့ပြည်တွင်းမှာရှိနေတဲ့ကျမတို့မြန်မာနိုင်ငံသားတွေပြီးတော့နိုင်ငံတကာမှာရောက်နေတဲ့ကျမတို့နိုင်ငံသားတွေရဲ့ကူညီထောက်ပံ့လူဒဏ်မှုကအဓိကအခရာကြပါတယ
်ပြည်သူမှပြည်သူလူဒဏ်ပေးမှုကြောင့်သာပြည်သူပေါင်း3သိန်းနီးပါးအတွက်ကူညီနိုင်ခဲ့တယ်လို့ဒေါ်တင်တင်ညိုကဆက်ပြောပါတယ်အနာသိန်းပြည်နောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံမှာစစ်ဘေးရှောင်ပြည်သူ 1.5 သန်းကျော်ရှိနေပါတယ်အဲ့ဒီအထဲမှာတော့စကိုင်းတိုင်းတဲကစစ်ဘေးရှောင်ပြည်သူ 6.6 သိန်းကျော်ကလူသားချင်းစာနာမှုအကူအညီအလို့အဆုံနဲ့ဒုတိယအခက်ခဲဆုံးကတော့မကွေးတိုင်းဖြစ်တယ်လို့ BNI ရဲ့သုတေသနစာတမ်းကဆိုပါတယ်။နိုင်ငံတကာအနေနဲ့နေဆက်ဖြတ်ကျော်အကူအညီပေးရေးတွေကိုလှုံ့ဆော်ရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဒေသခံတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းအားစုတွေနဲ့တကွဒေသအတွင်းမှာရှိတဲ့အရေးပတ်အဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ညှိနှိုင်းပြီးဆွေးနွေးအပြေရှာလှုံ့ဆော်ကြဖို့ BNI ကအကြံပြုထားပါရယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကော်မြို့ရှိနွားလဝိုးရွာမှာစစ်ကောင်စီကအင်အားလုံးရင်နဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်ဒေသခံရွာသားတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်တံဖြူစရက်မြို့နယ်မှာ KNLA နဲ့ဝဲကလီလက်ကျည်ရဲကြောင်းကစစ်တပ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေထဲစစ်ကောင်စီတပ်ကတပ်ခွဲမှုအပါအဝင်၄ယောက်သေဆုံးခဲ့ပါတယ်
တော်ရရှင်တွေကနားဆင်နေကြကြရတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဘေးဒုက္ခတွေကိုအပတ်စဉ်တိုင်းရင်သတင်းလွှာမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှုံပြပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါရဲ့နောက်ဆက်တွဲကရက်2021ဆေးရနာသိမ့်မှုနဲ့လူမှုစီးပွားအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်အလုတ်ဈေးကွက်ဟာဆက်လက်ထိခိုက်နေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်။အလုတ်ကရရှိနှုန်းအရေးအသွေးနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေတာမှာအထိခိုက်ဆုံးကအမျိုးသမီးတွေဖြစ်တယ်လို့ ILO ကဒီကနေ့ဇူလိုင်28ရက်နေ့စွဲနဲ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်။အလုတ်သမားအများပြားရှေ့ပါဆက်ဖြစ်မလဲဆိုတာမေးရမှုတွေနဲ့ရင်ဆိုင်နေရတာနဲ့အတူမြန်မာနိုင်ငံရဲ့အလုတ်ကန်အခြေအနေဟာဆက်လက်ထိခိုက်နေပြီးစိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံဆိုင်ရာ ILO ရဲ့ဆက်ဆံရေးအရာရှိကလည်းထုတ်ပြန်ချက်မှာပြောကြားထားပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပြေငြိမ်းခဲ့တာနှစ်80ပြည့်အထိအမှတ်အခမ်းအနားကိုတောင်ကိုရီးယားနိုင်ငံမှဒီကနေ့ကျင်းပပါတယ်။ကိုရီးယားစစ်ပွဲမှကူညီတိုက်ပွဲဝင်ပေးခဲ့ကြတဲ့ American, Britain, Australia, New Zealand စတဲ့မဟာမိတ်နိုင်ငံတွေကစစ်မှုထမ်းအောင်ကြီးတွေကိုအဓိကဖိတ်ကြားပြီးတော့အထိအမှတ်အခမ်းအနားကိုကျင်းပပါတယ်။စစ်ပွဲတွင်မှတည်ဆုံခဲ့ကြသူတွေကိုအောက်မိခဲ့ပြီးမိတ်ဆွေနိုင်ငံတွေကူညီစိတ်တိုက်ပေးခဲ့ကြလို့တောင်ကိုရီးယားနိုင်ငံဟာအခုလက်ရှိမှာအာရှမှာတာယာဝါပြောတဲ့နိုင်ငံတစ်ခုအဖြစ်နဲ့ရပ်တည်နေတာဖြစ်တယ်ဆိုတာကိုအဓိကမိမောင်းထိုးပြသခဲ့ပါတယ်။မြောက်ကိုရီးယားမှာတော့အောင်ပွဲခံတဲ့နေလို့ဆိုပြီးတော့အခမ်းအနားတွေကိုကျင်းပပါတယ်။အထိတ်မှတ်ပွဲတစ်ခုဖြစ်တဲ့ဒီမြောက်ကိုရီးယားနိုင်ငံထုတ်လက်နက်တွေပြသတဲ့ပွဲမှာတော့ကုလသမဂ္ဂကတားမြစ်ထားတဲ့မဆောက်တုံးအပါအဝင်လက်နက်တွေကိုပြသခဲ့ပါတယ်။ဒီပွဲကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့အတူရုရှားကာကွယ်ရေးဝန်ကြီးဆာဂေရှွိုင်ဂူနဲ့အတူတက်ရောက်ပါတယ်။တခါတရုတ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးပါတဲ့တရုတ်အစိုးရကိုယ်စားလှယ်အဖွဲ့လဲမြောက်ကိုရီးယားနိုင်ငံကအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာစစ်သားတစ်ဖွဲ့ကဒီသမ္မတကိုဖြုတ်ချပြီးအာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်ကုလသမဂ္ဂနဲ့အမေရိကန်တို့ကသမ္မတကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မှုရေ။
အခုလိုသတင်းအကျဉ်းချုပ်ပြီးမှာတော့ VOE ရဲ့ချက်တာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်မှုကအလိမ်ပါပါ။စပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်နဲ့ Helen Cordiano ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.